မြန်မာနိုင်ငံကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေမူရင်းနေရာတွေစီကိုယ်သဘောနဲ့ကိုယ်ပြန်နိုင်ရေးအပေါ်အာဆီယံရဲ့သဘောထားကိုစင်ကာပူမှာစနေနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်စင်ကာပူနိုင်ငံသားရဲ့ဝန်ကြီး Vivian Balakrishnan ကအခုလိုပြောသွားပါတယ်
။ He all encourage Bangladesh and Myanmar to press on with their shared commitment to carry on a voluntary
ဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်မူရင်းနေရာတွေစီပြန်နိုင်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့အကြားတူညီတဲ့တန်ဋိဌာန်ကိုဆက်ပြီးတွန်းအားပေးလှုံ့ဆော်သွားဖို့ကျွန်တော်တို့အားလုံးကအားပေးတိုက်တွန်းပါတယ်။ဒါပေမဲ့ဒီကိစ္စကိုဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိတဲ့အနေအထားနဲ့လုပ်ရမှာဖြစ်တယ်လို့မလူလာအပ်တဲ့နှောက်နှင်းမှုတွေမရှိစေဘဲလွတ်ဆောင်ရမှာလည်းဖြစ်ပါတယ်လို့ဝန်ကြီးဘာလာခရစ်စနန်ကသတင်းထုတ်တွေကိုပြောပါတယ်။လက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌစင်ကာပူနိုင်ငံကနေအင်ရှင်ဖြစ်လက်ခံကျင်းပတဲ့အာဆီယံနိုင်ငံသားရဲ့ဝန်ကြီးများအစည်းအဝေးအရှိအာရှထိပ်သီးအစည်းအဝေးနဲ့အာဆီယံဒေသဆိုင်ရာဖိုရမ် ERF တို့မှာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကမြန်မာနိုင်ငံကိုကူစားပြုပြီးတက်ရောက်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုနဲ့ဝန်ကြီးဦးကျော်တင်တို့စနေနေ့ကတီးခြားတွေ့ဆုံရင်းအတွင်းမှာလဲဒုက္ခသည်တွေနေရရင်ကိုဘေးကင်းလုံခြုံစွာပြန်နိုင်ရေးကိစ္စလူ့အခွင့်အရေးချိုးဖောက်သူတွေကိုရယူဖို့ကိစ္စရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပို့ဖို့ကိစ္စနဲ့ဖမ်းဆီးခံထားရတဲ့ Riders တရင်တောက်နှစ်ဦးကိုပြန်လွှတ်ပေးဖို့ကိစ္စတွေကိုဝန်ကြီးပွန်ပေယိုကတိုက်တွန်းပြောဆိုရဲလို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရ Heather Nowak ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်